ယူကရိန်းတပ်တွေရုရှားလက်ကပြန်လည်သိမ်းပိုက်ခဲ့တဲ့အရှေ့မြောက်ဒေသကအစ်ဇီယွန်နဲ့တခြားမြို့တွေမှာစစ်ပွဲအတွင်းသေဆုံးခဲ့သူတွေရဲ့အလောင်းတွေကိုတနင်္ဂနွေနေ့တုန်းကယူကရိန်းတာဝန်ရှိသူတွေကလိုက်လံရှာဖွေခဲ့ပါတယ်။တွေ့ရှိတဲ့ရုပ်ကျွင်းအလုံးကိုခါခီဖ်ကိုပို့ဆောင်မှာဖြစ်တယ်လို့အစ်ဇီယွန်မြို့အုပ်ချုပ်ရေးမှူးဗာလေရီမာချင်ကာကပြောပါတယ်။နောက်နှစ်ပတ်အထိဆက်လက်ရှာဖွေတူဖော်သွားမှာဖြစ်ပါတယ်။မြုံနံထားတဲ့နေရာအတော်များများလည်းရှိပါတယ်လို့မာချင်ကာကပြောဆိုခဲ့ပါတယ်။အစ်ဇီယွန်ဟာရုရှားလက်ကနေပြန်လည်သိမ်းပိုက်နိုင်ခဲ့တဲ့မြို့ပေါင်း20ထဲကတစ်မြို့ဖြစ်ပါတယ်။အစ်ဇီယွန်မြို့မှာမြုံနံထားတဲ့စစ်သားတွေမှာညှဉ်းပန်းနှိပ်စက်ခံထားရတဲ့အထောက်အထားတွေကိုစုံစမ်းစစ်ဆေးသူတွေကတွေ့ရှိခဲ့တယ်လို့သမ္မတဗလိုဒီမာဇာလင်စကီကစနေနေ့တုန်းကပြောဆိုခဲ့ပါတယ်။တနေရာထဲမှာတင်18လောင်းစုပြုံမြုပ်ထားတာကိုတွေ့ရှိရပြီးအဲ့ဒီတဲကတချို့ဟာနှင်းပန်းနှိပ်စက်ခံထားရတဲ့လက္ခဏာတွေရှိတယ်လို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ရတတပတ်ခေတုံးကအစ်ဂျီယွန်အနိကဝူဒ်လန်းမှာအလောင်း440တွေ့ရှိခဲ့ပြီးအများစုဟာအရသားတွေဖြစ်တယ်လို့ယူကရိန်းကပြောဆိုပါတယ်။ဒါရီဟာရုရှားတပ်ကစစ်ရာဇဝတ်မှုကျူးလွန်နေဆိုတဲ့အထောက်အထားတွေဖြစ်တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ရုရှားကတော့အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့ညွှန်ဆိုထားပါတယ်။